Roja Chadene, but there be Nagangai with Amurigo, Bientan Kangia, Nangano, Timinga, Poku, Don, San Suchi, and Nene, sit at the Patelu, Eddie Chinga, Balumia Yeti, the Bo Ta Shige Badale. Do you see why Jambe Pogo, Australia, see why Pinja, Shonda Nego, Anna, then Bibi Jama, Sikon Siga, Baja, Budi, Pansige Badale. A gentleman, my young Bong Chong, as a Negabi, Manino, Malaga, Lunin, Chanagun, and Lumia Line, Shontana, go, Mayan Jenanga, Sungan, and set to Mimian Tabare.
Hi, Sean. I'm so glad to see you and welcome to the program.
Thank you very much. Thank you for inviting me.
So, yeah. So let's start with your book, which is about to release soon. The title
Sean,
is...
Sean, I'm going to talk about the title of the An Unlikely Prisoner, Lu Ami Bithare, Sean Ye Sao Ga. I'm going to talk about the title of 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 the title Disaoku Ape Muri de Mabono, di Nibiroga Sigon Song Gani Biro, Disaoku Mapane Subiro, Biore Surejang, Shang Yi Tara Duyabare. Suro, Badao, Nyama Sigon Song Niga, Shang Ye Saugu, Luriwu Mapesi Genavalation.
I guess for the main reason is that I tell the truth.
Tiga Chong Yingaro, through Chenogu Blue Sasanga, Lesurane Patabiro, Mantang Pepata Yita Talua. ပေါ်ပြီးတော့ရေးကြည့်တာကကျွန်တော်နဲ့အတူထောင်ထဲမှာတွေ့ဆုံခဲ့တဲ့ကျွန်တော်တငယ်ချင်းတွေကိုပါထောင်အနာဘက်ကဘလူးဆက်ဆံပြမှုကြတယ်ဆိုတာတွေကိုကျွန်တော်ရေးသားထားပါတယ်အဲ့ဒီထဲမှာအချင်းအောင်တွင်အတွေ့အကြုံတွေကျွန်တော်ကိုနေပြီးတော့တရားရုံးမှာရုံးထုတ်ဆစ်ဆီးတာတွေအကုန်လုံးပါပါတယ်နောက်ပြီးတော့ဒေါ်ဆန်းစုကြည်အကြောင်းကိုလည်းကျွန်တော်အဓိကရေးထားသလိုကျွန်တော်နဲ့အတူထောင်ချခဲ့ကြ
တဲ့အထဲမှာပေါ့နော်မေးမရနိုင်တဲ့အဖြစ်အပျက်တွေကိုပြောလို့ရမလားစစောကပြောသွားတဲ့အထဲမှာဒီအခြားအကျဉ်းသားတွေကရှောင်းကိုကူညီကြတယ်ဆိုတော့အဲ့ဒီထဲမှာဒီနိုင်ငံရေးအကျဉ်းသားတဦးဖြစ်တဲ့မွတ်စလင်တဦးအသက်ခံခဲ့ရတဲ့အခြေအနေကိုလည်းရှောင်းကအရင်တုန်းကပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပြောထားတာရှိရဆိုတော့လေ
I mean to begin with the sad and the bad story
ဟုတ်ပါလေဝန်ထဲဆရာနဲ့ဆိုးရတဲ့ထောင်ထဲအတွေ့အကြုံကိုရင်ဆပြောရမယ်ဆိုရင်တော့စိုးစုံကဥက္ကမောင်ရှိပါကျွန်တော်ကတော့သူ့ကိုရာကွက်ပြီးလို့သိထားပါတယ်သူသေဆုံးတဲ့သတင်းကိုကြားတဲ့အချိန်မှာအတော်လေးကိုတုန်လှုပ်ဝမ်းနည်းမိခဲ့ပါတယ်သူဟာအင်းစိန်ကျင်းထောင်ထဲမှာကျွန်တော်ကိုအကာအကွယ်ပေးခဲ့တဲ့သူဟာထမင်းလဲချက်ကောင်းပါလေအင်းစိန်ကျင်းထောင်ထဲကဆိုးရလာတဲ့ထောင်တမင်းထောင်ဟင်းတွေကိုတကယ့်ကိုကောင်းတဲ့ဟင်းထမင်းဖြစ်အောင်လို့ချက်ကျွေးခဲ့တဲ့သူဟာကျွန်တော်မွေးနေ့အတွက်ဆူပြီးတော့မွေးနေ့ကိတ်ကိုလည်းဖုတ်ပေးခဲ့ပါတယ်ကျွန်တော်နဲ့ဘေးချင်းကပ်ရဲ့အချုပ်ခန်းကသူ့ရဲ့ခန်းမှာ2022ခုနှစ်ဖေဖော်ဝါရီလဆစ်အာနာသိန်းချိန်ကျွန်တော်ကိုဖမ်းပြီးတော့အင်းစိန်ထောင်မှာ6လနေခဲ့တဲ့ချိန်မှာသူနဲ့တွေ့ခဲ့တာဖြစ်ပါတယ်။နောက်ပိုင်းဒေါ်စုနဲ့တခြားဝင်ကြီးတွေနဲ့တူရုံတင်စစ်ဆေးဖို့ကျွန်တော်ကိုနေပြီးတော့ပို့လိုက်တဲ့ချိန်မှာတော့သူနဲ့မတွေ့တော့ပါဘူး။အဲဒီနောက်ကျွန်တော်အင်းစိန်ထောင်ကထွက်ပြီးတော့တလကြာမှာသူ့ကိုထောင်ဆောင်တချို့နဲ့ကျင်းသားတချို့ကဝိုင်းပြီးတော့ရေးရဆက်ဆက်တပ်ပစ်လိုက်ကြတယ်ဆိုတဲ့သတင်းကျွန်တော်ကြားခဲ့ရပါတယ်။ကျွန်တော်မြန်မာအချင်းထောင်တွေမှာဖြတ်တန်းခဲ့ရတဲ့အခြေအနေကအမျိုးမျိုးပါ။ကျွန်တော်ကစစ်ကြောရေးစခန်းမှာနှစ်လကြာချုံအောင်စစ်ဆေးပြီးတဲ့နောက်အင်းစိန်ထောင်ကိုပြန်ပို့တဲ့အချိန်မှာပိုင်ရဲသူလူမျိုးလူငယ်ငယ်ကြီးကျင်းသားတွေနဲ့တွေ့ခဲ့ပါတယ်။ကျွန်တော်အခုလို VOA နဲ့မင်းမြန်ခန်းကိုသူနာထောင်နေလောက်တယ်လို့လည်းကျွန်တော်တွေးမိပါတယ်။စစ်ကြောရေးမှာထီးကျန်ချုံအောင်ခါပြီးတော့အင်းစိန်ထောင်ကိုပထမဆုံးအချိန်ကျွန်တော်ကိုရွှေ့ပြောင်းတဲ့အချိန်မှာပိုင်ရဲသူကသူကိုယ်တိုင်ချင်းကြနေပေမဲ့ကျွန်တော်ကိုစိတ်အားမငယ်ဘူးအပိစကားပြောခဲ့တာတွေကိုကျွန်တော်ဘတော်မှမမိပါဘူး။
So do you think Dong San Suu Kyi
နေပြည်တော်တရားရုံးမှာ Dong San Suu Kyi နဲ့အတူတရားရုံးထွက်တဲ့အချိန်တွေမှာဒီအာဏာသိမ်းမှုကိုလူတို့ကဟိုစန့်ကျင်လှုပ်ရှားတာတွေကဒေါန်ဆန်းစုကြည်သိမယ်လို့ထင်ပါလားရှင
် That's a wonderful question. I'm so pleased you asked it because it gives me an opportunity to
သိကောင်းတဲ့မိကုံးပါဒီမိကုံးဖြည့်ခွင့်ရတဲ့အတွက်ကျွန်တော်ကျေနပ်မိပါတယ်ဒေါ်စုဟာအပြင်ကအခြေအနေတွေကိုကောင်းကောင်းသိနေပါတယ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လူလှုပ်ရှားမှုတွေကိုသူသိနေခဲ့ပါတယ်ကျွန်တော်ကိုယ်တိုင်ဒီကြောင်းတွေကိုသူနဲ့တွေ့ဆုံတဲ့ချိန်ပြောပြတော့သူတိတ်ကိုအခြေနဲ့အားရတာတွေ့ရပါတယ်ကျွန်တော်ကြားသိရသမျှဆရာနာတိတ်မှုကိုစန့်ကျင်တဲ့ပြည်သူတွေရဲ့လှုပ်ရှားမှုတွေကိုကျွန်တော်သူ့ကိုပြောပြတဲ့ချိန်မှာသူပြန်ပြောတဲ့စကားကိုကျွန်တော်ဘယ်တော့မှမမိပါဘူးပြည်သူတဦးချင်းစီအတွက်သူအရန်ဂုံယူတယ်လို့ဒေါ်စုကပြောခဲ့ပါတယ်အထူးသဖြင့်လူငယ်တွေအတွက်သူဂုံယူမိတယ်လို့ပြောပါတယ်ဒီမိုကရေစီစနစ်ရဲ့အရသာကိုဒီလူငယ်တွေကနှစ်နှင်းငယ်ပဲကြုံတွေ့ခဲ့ရပေမဲ့သူတို့ကဒီစနစ်ကိုတံမိုးထားခုခံကာကွယ်လို့စိတ်အပြည့်ရှိတာကိုသူတွေ့ရတဲ့အတွက်အရမ်းပဲဝမ်းသာမိတယ်လို့ဒေါ်စုကကျွန်တော်ကိုပြောပါတယ
် So before the takeover of power Dong San Suu Kyi's position ဒါပေမဲ့အာဏာမသိမ်းခင်မှာ
ဒေါ်ဆန်းစုကြည်ရဲ့လူခွင့်ရေးပေါ်ယက်တီချက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာကအတော်လေးကိုဝေဖန်ခဲ့တာရှိခဲ့ပါတယ် ရှော့အနေနဲ့ကဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကဟိုအနီးကပ်အကြံပေးခဲ့တာတွေလည်းရှိခဲ့တာဆိုတော့စစ်တပ်နဲ့ပတ်သက်လို့ရှိရင်အဲ့ဒီအချိန်ကဒေါက်ဆန်းစုကြည်ရဲ့ရည်တည်ချက်ကိုဘယ်လိုမြင်ခဲ့လဲရှင
် Look again another wonderful question and it gives me opportunity what one of the things I do in the book is talk
ဒါကအလွန်ကောင်းတဲ့နောက်ထပ်မိကုံးတစ်ခုလို့ကျွန်တော်ပြောချင်ပါလေကျွန်တော်စာအုပ်မှာဒေါက်ဆုနဲ့ပတ်သက်ပြီးတော့အဲ့ဒီအကြောင်းရေးထားတာကိုကျွန်တော်အခုပြောခွင့်ရတဲ့သဘောပါလူမြင်ကွင်းနောက်ကမှလူတွေမသိတဲ့ဒေါ်စုဘာတွေလုပ်ခဲ့တယ်လဲဆိုတာကျွန်တော်စာအုပ်မှာရေးသားထားပါတယ်အထူးသဖြင့်ရခိုင်နဲ့တခြားနေရာတွေမှာဖြစ်ပျက်ခဲ့တဲ့ခြေနေတွေနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကိုပြင်းထန်ဝေဖန်ခဲ့ကြပါတယ်ဒါကိုလည်းသူသိပါတယ်ဒီလိုမျိုးဝေဖန်မှုတွေကိုခံနိုင်ရရှိပေမဲ့နောက်ကမှဘာတွေလုပ်နေတယ်လဲဆိုတာကိုဒေါ်စုအနေနဲ့ပြောပြလို့မရနိုင်ခဲ့ပါဘူးကျွန်တော်စာအုပ်မှာရေးသားတဲ့အထက်ကဥပမာပြပြောရမယ်ဆိုရင်တော့အာနာသိမ့်မှုမတိုင်ခင်ကတည်းကစစ်တပ်ပေါ်မှာစီးပွားရေးရပြစ်မှတ်ထားဖိအားပေးဖို့ကျွန်တော်ကြိုးစားနေခဲ့တာကိုဒေါ်စုသိနေပါတယ်။ဒါကြောင့်လည်းပဲအာနာမသိမ့်ခင်မြန်မာပြည်ကိုကျွန်တော်ရောက်နေတဲ့အကြောင်းရင်းကလည်းဘသူတွေဟာအဓိကချူပေါက်သူတွေဖြစ်တယ်လဲဘသူတွေမှာတာဝန်ရှိနေတယ်လဲဆိုတာတွေကိုအတိအကျသိရဖို့စုံစမ်းဖော်ထုတ်ဖို့ဖြစ်ပါတယ်။တခြားသူတွေဆိုရင်တလိုမျိုးဒေါ်စုဟာစစ်တပ်ရဲ့လိုရတွေနဲ့ပတ်သက်လို့အမြဲတမ်းပူပင်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ဒါတွေကိုလူသိရှင်ကြားထုတ်ဖော်ပြောဆိုလို့မရနိုင်ခဲ့ပါဘူး။ဒါကြောင့်မလို့နေပြီးတော့တရားရုံးမှာအဓိကသူ့ကိုဆွေးချက်တင်တဲ့ထဲမှာစစ်တပ်ကတင်ပြခဲ့တဲ့စာရေးစာရမ်းတွေထဲမှာရခိုင်ပြည်နယ်နဲ့တခြားနေရာတွေမှာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်ရေးစီးပွားရေးအရာပိတ်ဆို့ရေးယူဖို့ကျွန်တော်ပြုစုထားတဲ့အကြောင်းအရာတွေပါဝင်ခဲ့ပါတယ်။ဒါကြောင့်လက်ရှိလူတွေသိထားတဲ့အခြေအနေတွေကတမျိုးဖြစ်နေပေမဲ့အမှန်တရားအတွက်တချို့အရာတွေကိုအနာဂတ်ကအကဲဖြတ်ဆုံးဖြတ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။